တော်ရရှိမြောက်ခင်ဗျာကာတာနိုင်ငံဒိုဟာမြို့မှာကျင်းပတဲ့ကမ္ဘာ့ကျန်းမာရေးစွန့်ဦးတည်ထွင်မှုညီလာခံမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကမြန်မာနိုင်ငံရဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်ပြောင်းလဲခြင်းဆိုင်ရာစိတ်ခေါ်မှုများဆိုတဲ့ခေါင်းစဉ်နဲ့မိန့်ခွန်းတစ်ရပ်ပြောကြားခဲ့ပါတယ်။အဲ့ဒီမိန့်ခွန်းမှာမြန်မာနိုင်ငံဟာဒီမိုကရေစီပြုပြင်ပြောင်းလဲရေးလမ်းကြောင်းပေါ်ကိုစတင်လျှောက်လှနေပြီဖြစ်တယ်လို့မြန်မာနိုင်ငံရဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်ကိုလည်းပြုပြင်ပြောင်းလဲဖို့လိုအပ်နေတဲ့အကြောင်းအဓိကထားပြောကြားခဲ့ပါတယ်။
We have a saying in Burma that good health is the best fortune you can get. And a fortune is something you either inherit or you make.
မြန်မာမှာဆူယူစကားတစ်ခုရှိပါတယ်။အာရောဂျံပရမန္လာဘံကျမချင်းသည်လက်ကြီးတပါတဲ့။လက်ဆိုတာအမွေဆက်ခံရတာဖြစ်နိုင်တယ်လို့ကိုကကိုကိုစူးစမ်းရှာဖွေယူရတာလည်းဖြစ်နိုင်ပါတယ်။နှစ်ခုလုံးလည်းဖြစ်နိုင်ပါတယ်။အဲ့ဒါလိုပဲကျမကြီးဆောက်ရှောက်မှုဆိုတာကလည်းအမွေဆက်ခံရရှိတာဖြစ်နိုင်တယ်လို့ကိုဖတာကိုစတဲ့ရုံကဆောင်ရွက်ရတာမျိုးလည်းရှိပါတယ်လို့ဒေါက်ဆာစုကြည်ကပြောကြားခဲ့ပါတယ်။ဆက်လက်ပြီးမိမိရဲ့ကျမကြီးဆောက်ချမှုဆိုင်ရာအမြင်ဟာပုဂ္ဂိုလ်ကြီးဘဝအတွေ့အကြုံကနေလာတာဖြစ်ကြောင်းမိခင်ဖြစ်သူဒေါခင်ကြီးဟာသူနာပြုတ်အလုပ်ကိုစရော့ကိုပါနှိမ့်မြုပ်လုပ်ကွင်ခဲ့တဲ့သူနာပြုတ်ဆရာမတူဖြစ်ပြီးဆရာဝန်တွေသူနာပြုတ်ဆရာမကြီးတွေရဲ့ယုံကြည်အားထားမှုခံရသူလူဖို့ကံဘက်တွေရဲ့လေးစားမှုကိုရရှိသူလူနာတွေရဲ့ချစ်ခင်မှုကိုခံယူရသူဖြစ်ခဲ့တဲ့အကြောင်းဒဏ်ရာရတဲ့လူနာကိုပတ္တိအသစ်လဲတဲ့အခါမှာဒေါခင်ကြီးလက်ပြီးတိုင်းသူ့ရဲ့အပြုံးသူ့ရဲ့ကျင်နာမှုသူ့ရဲ့ကရုဏာမြတ်တာတရားတွေပါဝင်တဲ့အတွက်တစုံတရာနာကျင်မှုမခံစားရဘူးလို့လူနာတွေကပြောဆိုကြကြောင်းဒေါ်ဆန်းစုကြည်ကထည့်သွင်းပြောကြခဲ့ပါတယ်ဆက်လက်ပြီ
း Health care is about caring. Without caring, health can be a
ပြဿနာ။ဒါကတော့ကျန်းမာရေးဆောက်ရှောက်မှုဆိုတာစေတနာရှိဆောင်တဲ့ဂရုတစိုက်ဆောင်ရွက်တာပါပဲ။စေတနာဥသိတဲ့ဂရုစိုက်ဆောင်ရွက်မှုမရှိဘဲနဲ့ကျန်းမာရေးဆောက်ရှောက်မှုဆိုတာစေဝါတွေပစ္စည်းကိရိယာတွေကိုစက်ရုပ်ဆန်းဆန်းကင်တွယ်သုံးစွဲနေတာပဲဖြစ်ပါလိမ့်မယ်။ကျမကြီးဆောက်ချမှုဆိုတာဤပညာ၊သင်တန်း၊ဆေးပညာဆိုတာလောက်သာမထင်မှတ်ကြစေချင်ပါဘူး။ကျမကြီးဆောက်ချမှုဟာလူအဖွဲ့အစည်းတရားလုံးနဲ့ဆိုင်တဲ့လောကကိုပြုစုပြောင်းထောင်ပေးနေတာလို့မှတ်ယူစေချင်ကြပါတယ်။တကယ်တော့လူနာကိုတနာတဲ့ဆိုယုံနဲ့မလုံလောက်ပါဘူး။လူနာပေါ်လိစားသမှုလည်းရှိဖို့လိုအပ်ပါတယ်လို့ဒေါ်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။အဲဒီနောက်မြန်မာနိုင်ငံရဲ့လက်ရှိကျမကြီးပြုစုဆောက်ချမှုနဲ့ပတ်သက်ပြီး
We inherited an excellent healthcare system from the colonial government that ruled us
မြန်မာနိုင်ငံမှာကျန်းမာရေးဆောက်ချမှုဟာအရေးကြီးတဲ့အခန်းကဏ္ဍမှာရှိပါတယ်။ဗြိတိသျှကိုလိုနီအစိုးရစီကနေပြီးတော့ရရှိခဲ့တဲ့ကျန်းမာရေးဆောက်ချမှုစနစ်ကိုအခြေခံပြီးတော့မြန်မာနိုင်ငံဟာဒေသတွင်းမှာအကောင်းဆုံးကျန်းမာရေးဆောက်ချမှုရှိတဲ့နိုင်ငံတစ်ခုဖြစ်ခဲ့ပါတယ်။ဒါပေမဲ့1960ခုနှစ်တွေအတွင်းတပ်မတော်အစိုးရကနိုင်ငံတော်အာဏာကိုရယူခဲ့ပြီးတဲ့နောက်မှာမြန်မာနိုင်ငံရဲ့ကျန်းမာရေးဆောက်ချမှုစနစ်ဟာတစတစယိုယွင်းပြည့်စည်လာခဲ့ပြီးတော့အခုအချိန်မှာအဆိုပါဆုံးအခြေအနေကိုရောက်ရှိနေပြီဖြစ်ပါတယ်။အခုအခါမြန်မာနိုင်ငံရဲ့ကျန်းမာရေးဆောက်ရှောက်မှုအခြေအနေဟာပစ္စည်းကိရိယာမလုံလောက်တာတည်းမကစီမံခန့်ခွဲမှုညံ့ဖျင်းလွယ်မှာချွတ်ချွန်နေရတဲ့ဒဏ်တွေကိုပါပြည်သူတွေခံစားနေရတာဖြစ်ပါတယ်။ဒါပေမဲ့ကျမတို့ဟာမြန်မာနိုင်ငံရဲ့ကျန်းမာရေးဆောက်ရှောက်မှုကိုအစကနေပြန်လည်ပြင်ဆင်နိုင်စွာရှိကြပါတယ်လို့ဒေါ်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံရဲ့ကျန်းမာရေးလုပ်သားတွေမှာအင်မတန်မုံမြတ်တဲ့ကရုဏာစိတ်ထားတွေရှိကြမယ်ဆိုတာယုံကြည်တဲ့အကြောင်းဒဏ္ဍာဥစာကျွယ်ဝတာနဲ့နှံ့ရှင်မဲ့ဆိုရင်စိတ်ဓာတ်ရင်းကျက်ပြေဝတာကငြင်းချမ်းမှုနဲ့ပျော်ရွှင်မှုကိုပို့ပြီးတော့ပေးဆောင်နိုင်တဲ့အကြောင်းပြောကြားခဲ့ပါတယ်။ကျန်းမာရေးဆောက်ရှောက်မှုအတွက်ငွေကြေးဟာလိုအပ်ပါတယ်။ဆေးရုံတွေတည်ဆောက်ဖို့ပစ္စည်းကိရိယာတွေပြည့်စုံဖို့ငွေကြေးလိုအပ်တာမှန်ပါတယ်။ဒါပေမဲ့ငွေကြေးကအဓိကလိုအပ်ချက်တော့မဟုတ်ပါဘူး။လူပုံလောကမှာလောကအမြင်ကအရေးကြီးပါတယ်။တန်ဖိုးတွေအရေးကြီးပါတယ်။စိတ်ပိုင်းဆိုင်ရာမှာပဲဖြစ်ဖြစ်၊ရုပ်ပိုင်းဆိုင်ရာမှာပဲဖြစ်ဖြစ်၊နာမကျန်းဖြစ်နေတဲ့သူကိုစာနာသနာယုံနေတယ်မဟုတ်ဘဲနဲ့လေးစားမှု၊ကျင်နာမှုတွေရှိရမှာဖြစ်ပါတယ်။အခုကာတာနိုင်ငံဟာဆိုရင်အင်မတန်မှချမ်းသာတဲ့နိုင်ငံပါကျမတို့နိုင်ငံဟာလည်းသဘာဝတရားစာတတွေနဲ့ပိုးကျွယ်ွားတဲ့နိုင်ငံဖြစ်ပါတယ်လူ့တက္ကိုင်တရှိမှဆိုရင်အဲ့ဒီသဘာဝတရားစာတတွေကိုအရင်ပြုပြီးတော့ကျမတို့နိုင်ငံလည်းအင်မတန်ချမ်းသာကျွယ်ွားတဲ့နိုင်ငံဖြစ်လာနိုင်ပါတယ်ဒါပေမဲ့ကျမ်းမာရေးဆောက်ရှောက်မှုဆိုတာကကျွယ်ွားချမ်းသာတာတစ်ခုတည်းနဲ့တည်းမဟုတ်ပါဘူးတန်ဖိုးတွေလိုပါတယ်တန်ဖိုးတွေပေါ်မှာအခြေခံမှဖြစ်ပါတယ်လူရဲ့ဂုဏ်သိက္ခာလေးစားမှုအစရှိတဲ့လူရဲ့တန်ဖိုးတွေပေါ်မှာအသိအမှတ်ပြုတဲ့စိတ်ပဲဖြစ်ပါတယ်လို့ဒေါ်ဆန်းစုကြည်ကပြောကြခဲ့ပါတယ်။ပြည်သူ့ကျန်းမာရေးဆောက်ရှောက်မှုစနစ်ဟာပြည်သူတွေကိုယ်တိုင်ပါဝင်တဲ့စနစ်တစ်ခုဖြစ်ရပါမယ်။ပို့ပြီးတော့ကောင်းမွန်တဲ့လူမှုအသိုက်အဝန်းတစ်ခုဖြစ်ပေါ်လာဖို့အတွက်ပြည်သူလူထုကိုခြေလှမ်းတလှမ်းခြင်းတဆင့်ခြင်းပူးပေါင်းပါဝင်လာအောင်ဆောင်ရွက်ရမှာဖြစ်ပါတယ်လို့ပြောပါတယ်။ဆက်လက်ပြီး
My country is starting out on a road to a new society, a new culture.I have said repeatedly
ကျမရဲ့တိုင်းပြည်မြန်မာပြည်ဟာလူပုံတဲ့ရင်ကျက်မှုတွေဆိုတဲ့လမ်းကြောင်းကိုစတင်ပြီးတော့ရှောက်လန့်နေပါပြီ။ဒါဟာ ဒီမိုကရေစီနည်းကျနိုင်ငံရေးစနစ်စီကိုတွောင်းနေတာမဟုတ်ပဲဒီမိုကရေစီရင်ကျင်းမှုအသစ်တရက်ကိုပါဖန်တီးနေတာဖြစ်ပါတယ်အဲ့ဒါကိုလည်းကျွန်မအထပ်ထပ်ပြောခဲ့ပါတယ်ဘာကြောင့်လဲဆိုတော့ဒီမိုကရေစီနက်နက်ဆိုင်ဆိုင်အမြင့်ဒေါ်လာမှရင်ကျင်းမှုရဲ့လို့ကူပြောင်းဖြစ်လာမှာမဟုတ်ပါအဲ့ဒီဒီမိုကရေစီရင်ကျင်းမှုဒုစရိုက်တစ်ပိုင်းကရိုးရာအစဉ်အလာတန်ဖိုးဖြစ်လာရအောင်ပါပါအဲ့ဒီအစဉ်အလာတန်ဖိုးတွေထဲမှာကရုဏာတရားနဲ့ဉာဏ်ပညာတို့လည်းပါဝင်ရမှာဖြစ်ပါတယ်ကရုဏာနဲ့ဉာဏ်ပညာပေါင်းစပ်မှသာလုံခြုံစိတ်ချရတဲ့လွတ်လပ်တဲ့အလေးထားခံရတဲ့လူပုံတရားစီကိုဥတည်နိုင်မှာဖြစ်ပါတယ်လို့ဒေါက်ဆန်းစုကြည်ကပြောကြားသွားခဲ့ပါ